လာရှုမြို့မှာစနေနေ့မနက်ပိုင်းကလက်နက်ကြီးကြီး6လုံးထက်မနည်းကြားရောက်ပေါက်ကွဲပြီးလူနေအိမ်တချို့ပျက်စီးသွားသလိုဒေသခံတွေတန်းရရသွားပါတယ်တမတော်ပြောခွင့်ရသူကတော့တအောင်းပလောင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးဖို့ထားတာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ပေါ်စနေနေ့မနက်7:00ကျော်အချိန်မှာလက်နက်ကန်ဖွဲ့တစ်ခုကနေရှော့တိုက်ဒုံးကြီးနဲ့ပစ်ခတ်ခဲ့လို့လေစိပ်ပါဝင်လူနေအိမ်ခြေတချို့နဲ့အမျိုးသမီးတူတန်ရန်ရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မူဘုံမှုရုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်နေဖေမှာအိဖာရှူမှာကျွန်တော်လာရှူရဲ့နောက်ဖက်ဆုံးတော်ဘဝနေတရားကွန်မြူနတီကရှော့တိုက်ဒုံးနဲ့ကျွန်တော်ပစ်ပါတယ်တရားနယ်လေရဖက်ရဲ့လိုဝဲတရားပါတယ်ကျွန်တော်6လုံးကြပါတယ်အလုံးတော့လာရှုရက်ကွက်နဲ့၄လုံးကြပါတယ်နှလုံးကတော့၄စိတ်အနီးဝင်ကျင်တယ်၄စိတ်ကတလန်းကျော်လောက်ပါပဲဒီလက်နီးကတော့ဦးရင်တစ်ခုရှိပါတယ်အဲ့ဒီအနောက်ဘက်မှာနှလုံးကြပါတယ်အဲ့တော့ရက်ကွက်တွေကဒီအင်ဂျီအချို့နဲ့ကားကြီးရဲ့တလို့အမှုတမီတူကြီးကြိုက်တာရရှိရရရှိပါလားအပြစ်ခဲ့တဲ့တောင်ကုန်းမှာနောက်ထပ်မကွဲသေးဖက်ဖက်ပြန်နေခဲ့တဲ့ရှော့တိုက်ကောင်းပြီးနှလုံးထပ်ပြေးပါတယ်
လာရှုမြို့နောက်ဖက်မီတာ1500กว่าမှာရှိတဲ့ဘုံတောင်ဆူတဲ့နေရာကနေရှော့တိုက်ဒုံ6လုံးနဲ့ပြစ်ခတ်ရမှာလေလုံးကွဲပြီးနှလုံးမှာမကွဲကြောင်းနှလုံးမှာနေမြေခံတိုင်ရင်နောက်ဘက်ကိုကျရောက်ခဲ့ကြောင်းတပ်မတော်ဘက်ကပြောပါရယ်နိုဝင်ဘာလ13ရက်14ရက်နေ့တွင်မှာလဲပြည်တော်စုလမ်းမကြီးပေါ်မှာလုံခြုံရေးယူနေတဲ့တပ်မတော်စစ်ကြောင်းတွေကို TNL ဖွဲ့ကနေချောင်းမြောင်းပြစ်ခတ်လို့စိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲဘုံမှုချုပ်စွန်မင်းတွန်းကပြောပါရယ်တမတော်ဘက်ကတန်းပလောင် TNL ဖွဲ့ကပြစ်ခတ်တာလို့ပြောဆိုနေတယ်လို့ TNL ဘက်ကဆက်တွယ်ခဲ့ရမှာအဆက်တွယ်မရရှိခဲ့ပါဘူး။လာရှုလူငယ်ကူညီရေးဖွဲ့ကကိုဆိုင်ဟန်ကတော့လာရှုမျိုးတွင်ပြစ်ခတ်တိုက်ခိုက်မှုဟာတိုက်ပွဲဖြစ်ပွားတာမရှိဘဲပြစ်ခတ်တာဖြစ်ကြောင်းပြောပါရတယ်
။ကျွန်တော်တို့ဒီလာရှုတဝိုက်မှာတော့မရှိပါဘူးတိုက်ပွဲဒီနေရာကတော့ပလေကြီးရဲ့ဆက်နဲ့လှုပ်လဲဆိုတာဒီလည်းမပြောတတ်ဘူးပေါ့နော်ကနော်။တော်သေးတာပေါ့ဗျာလူမကြည့်တာဟိုအားလုံးကကွဲနေဆိုတော့ဒီကွေးကွေးကကောင်းတယ်နော်။
အခုလိုလာရှုမျိုးတိုက်ခတ်ခံရတဲ့အတွက်မြို့နေလူသူကလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။လာရှုမျိုးသူမတ်ချိုကတော့
စိတ်ထဲမှာမလုံခြုံလို့ပဲခံစားရတာပေါ့နော်။ဘာဖြစ်စစ်ပြည့်ပြည့်နဲ့လေဟိုးပဲလေခုတ်ခိုင်ဘက်ကနေဒီဘက်ကနေတစ်ပြေးနဲ့နီးလာတဲ့ခါကျကြောက်တယ်ကြောက်တယ်ပေါ့။အပြင်လည်းမထွက်ရအောင်ပေါ့နော်။မထားတိုင်းလို့မတော်မနိုင်ရင်ပေါ့နော်။အဲ့လိုမျိုးဖြစ်နေ။
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNL တန်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ပြီးကြတဲ့ဩဂုတ်လ15ရက်နေ့ကလည်းပြည်ဦးလွင်သတ်မတော်နီးပညာတက်ကလူကိုလည်းမြောက်ပိုင်းမဟာမိတ်ဖွဲ့တွေကနေရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ